ီးခဲ့တဲ့လမလေးရှားနိုင်ငံကိုမြန်မာပြည်ကရောက်ရှိနေတဲ့ရခိုင်ခေါင်းဆောင်တွေကိုတနက်နေ့ပြစ်ခတ်လှုပ်ကြံဖို့ချုပ်ပတ်မှုမှာမလေးရှားရဲတပ်ဖွဲ့ကမြန်မာနိုင်ငံသားတဦးကိုဖမ်းဆီးထားပြီးဖြစ်ပါတယ်။အမှုမှာပေါ်ပေါက်ရေးနောက်ဆက်တွဲစုံစမ်းဖော်ထုတ်မှုတွေဆက်လက်လှုပ်ဆောင်နေတယ်လို့မလေးရှားရဲချုပ်ကသတင်းမီဒီယာကိုပြောပါတယ်။မလေးရှားမြန်မာနှစ်နိုင်ငံပူးပေါင်းဖော်ထုတ်ပေးနေတဲ့အပေါ်ကျေနပ်အားရမှုရှိပါတယ်လို့လည်းမလေးရှားကိုတွားရောက်စဉ်ကတိုက်ခိုက်ခံရသူတွေတဲကတအူးအပါအဝင်ဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ်။အသေးစိတ်ကိုတော့မဆွမုံကတင်ပြပြီးမှာပါရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကမလေးရှားနိုင်ငံဘူကစ်ဘင်ဒန်မှာဖြစ်ပွားခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်ဖွဲ့ကိုတနက်နေ့ပြစ်ခတ်မှုမှာပါဝင်ပတ်သက်သူမြန်မာနိုင်ငံသားတဦးကိုဖမ်းဆီးရမိပြီလို့အမှုကိုစုံစမ်းထောက်လှမ်းနေတဲ့မလေးရှားရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။ရဲချုပ်ထန်ဆရီခလစ်အဘူဘခါကဒီလောက်ချက်မှုနဲ့ပတ်သက်တဲ့မြန်မာနိုင်ငံသားတဦးကိုလက်တလုံးမှာပဲဖမ်းဆီးလိုက်နိုင်တာလို့သတင်းမီဒီယာကိုပြောပါတယ်။ဒီဖမ်းဆီးမှုအပြီးမှာပဲအမိမဖော်သေးတဲ့မြန်မာနိုင်ငံသားနဲ့ထိုင်းနိုင်ငံသားတို့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးဆက်လက်စုံစမ်းထောက်လှမ်းဖော်ထုတ်နေပါတယ်လို့မလေးရှားရဲတာဝန်ရှိသူတွေကပြောပါတယ်။မလေးရှားရဲတာဝန်ရှိသူတွေဘက်ကအမှုမှန်ပေါ်ပေါက်ရေးစုံစမ်းဖော်ထုတ်မှုတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကိုသွားစဉ်တုန်းကတိုက်ခိုက်ခံရသူတွေရဲ့အနက်တဦးအပါအဝင်ဖြစ်တဲ့ဒေါက်တာအေးမောင်ကလည်းအမှုနဲ့ပတ်သက်လို့ဖမ်းဆီးထိန်းသိမ်းမှုတွေကိုကြားသိရပေမဲ့ဖမ်းဆီးထားတဲ့မြန်မာနိုင်ငံသားနဲ့ပတ်သက်လို့သတင်းအတိအကျတော့မသိရသေးဘူးလို့ VOA မြန်မာပိုင်းကအခုလိုပြောပြပါဗျာ။ဖြစ်နေတယ
်ဆိုတော့ confirm လုပ်တာ။ကျွန်တော်တို့ကဆက်သွယ်ပြီးကမှခုနဌာနနဲ့ပုဂ္ဂိုလ်နဲ့ပတ်သက်လို့အကြောင်းပြဖို့ခိုင်လားသူမဗမာတိုင်းရင်းသားလားသူမတခြားတိုင်းရင်းသားလားပေါ့နော်သူမဗမာမဟုတ်တဲ့တခြားပုဂ္ဂိုလ်တွေများလားဆိုတာကျွန်တော်ဖော်ပြလို့ပါမယ
်ဇန်နဝါရီလ30ရက်နေ့ကနေစလို့မလေးရှားရောက်ရခိုင်လူမှုအဖွဲ့အစည်းတွေရဲ့ဖိတ်ကြားချက်နဲ့ရခိုင်တိုင်းရင်းသားများတွတ်တက်ရေးပါတီဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဦးဝေတာအောင်နဲ့ရခိုင်လူမှုကွန်ရက်ကတာဝန်ရှိသူတွေမလေးရှားနိုင်ငံကိုရောက်ရှိနေကြတာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့ည7နာရီခွဲလောက်မှာတော့မလေးရှားနိုင်ငံဂျလန်အလာအယက်လိုယက်ပလတ်ဆာကနေပြီးတော့အပြန်မှာတော့ဒေါက်တာအေးမောင်နဲ့ဦးဝေတာအောင်တို့စီးနင်းလာတဲ့မော်တော်ကားကိုအမည်မသိဆိုင်ကယ်စီးလူတချို့ကနောက်ကနေလိုက်လာပြီးတော့တနက်နဲ့ပြစ်ခတ်လှုပ်ကြံတာကိုခံခဲ့ရတာဖြစ်ပါတယ်။မလေးရှားနိုင်ငံထဲမှာရခိုင်ခေါင်းဆောင်အဖွဲ့တွေပြစ်ခတ်လုပ်ကြံခံရပြီးတဲ့နောက်မှာတော့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့မလေးရှားရဲလုံခြုံရေးတာဝန်ရှိတဲ့သူတွေကသူတို့အဖွဲ့ကိုအထူးလုံခြုံရေးယူထားပေးပြီးတော့လေစိတ်အထိလုံခြုံရေးယူပို့ဆောင်ပေးခဲ့ပါတယ်။နောက်မလေးရှားနိုင်ငံမှာအမှုဖွင့်ထားပြီးတဲ့နောက်မလေးရှားနိုင်ငံနဲ့မြန်မာအစိုးရတာဝန်ရှိတဲ့သူတွေပူးပေါင်းပြီးတော့အမှုမှန်ပေါ်ပေါက်ရေးမလေးရှားမြန်မာနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်မှုတွေကိုလည်းကျင့်တဲ့အားရမိပါတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။
ဟိုကျွန်တော်တို့ကတော့အားရပါတယ်သူတို့နိုင်ငံပြင်ပကလာတဲ့ညာစုတွေကဖြစ်စဉ်တစ်ခုကိုဖြစ်ပွားအောင်ဆောင်ရွက်တယ်လို့သူတို့သုံးသပ်ပါတယ်အဲဒါကြောင့်ဒီလိုဖြစ်စဉ်မျိုးသူတို့နိုင်ငံမှာနောင်ဖြစ်လာမှာကိုအမှန်တန်ဆိုးရိမ်ပါတယ်အဲဒါကြောင့်တိတိကျကျဖို့ထုတ်ပြီးခါမှာဒါမျိုးပေါ့နော်ဒါတွတ်တူအမှတ်ပေးဖြစ်ဖြစ်တခြားတာဝန်ခေါင်းဆောင်တွေဖြစ်ဖြစ်လူမှုရေးအဖွဲ့အစည်းခေါင်းဆောင်တွေဖြစ်ဖြစ်မလေးရှားကိုလာတဲ့ခါမှာဒါမျိုးမဖြစ်ဘလို့စီစဉ်ခေါင်းမလဲဆိုတာမျိုးကိုသူတို့ဟို strategic ဒီတားလေးကိုပုံပေါ်နိုင်အောင်ကြိုးစားနေလို့ကျွန်တော်ဆက်ပါပါတယ်။အဲဒါကြောင့်ကျေးဇူးတင်ပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာမွတ်စလင်နဲ့ဗုဒ္ဓဘာသာမတူကွဲပြားတဲ့အုပ်စုတွေကြားဘာသာရေးဆန်တဲ့အကြမ်းဖက်ပြည်ပခါတွေဖြစ်ပွားပြီးတဲ့နောက်မှာတော့အခုလိုမျိုးမလေးရှားနိုင်ငံထဲမှာတိုက်ခိုက်တပ်ဖြတ်မှုတချို့နဲ့အင်ဒိုနီးရှားနိုင်ငံတွေမှာမြန်မာတန်ယုံကိုတိုက်ခတ်ရန်ကြံစည်မှုအပါအဝင်အကျဉ်းထောင်တွင်အကြမ်းဖက်တိုက်ခိုက်မှုတွေပါဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ရှင်။